သမ္မတဦးသိန်းစိန်ပြန်လည်ပြင်ဆင်ပြီးတော့လွှတ်တော်ကိုပေးပို့ခဲ့တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေမူကြမ်းကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာဆွေးနွေးခဲ့ပါတယ်။သမ္မတရဲ့ပြင်ဆင်ချက်တချို့အပေါ်မှာလွှတ်တော်အမတ်တွေရဲ့စိုးရိမ်မှုတွေရှိနေတယ်လို့ဒီကနေ့ပြည်သူ့လွှတ်တော်မှာလည်းပြည်내တိုင်းဒေသကြီးအစိုးရတွေကိုအခြေခံဥပဒေမှာပေးထားတဲ့အခွင့်အရေးတိုင်းလုံပိုင်ခွင့်တွေပေးဖို့အဆိုကိုတင်ခဲ့ကြပါတယ်။အမျိုးသားလွှတ်တော်မှာတော့ပင်လယ်ကမ်းဝေးကမ်းနီးငါးဖန့်လုပ်ငန်းတွေနဲ့ပတ်သက်တဲ့အဆိုပြုချက်ကိုအတည်ပြုလိုက်ပါတယ်။ဒီကနေ့ပြန်စတင်ခဲ့တဲ့လွှတ်တော်အစည်းအဝေးတွေအတွင်းဆွေးနွေးချက်တွေကိုတော့မတ်သိန်ကြီးထိုက်ကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဒီကနေ့တနင်္လာနေ့မှာပြန်လည်စတင်တဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာတော့သမရဦးသိန်းစိန်ကပြန်လည်ပြင်ဆင်ချက်၁၇ချက်နဲ့လွှတ်တော်ကိုပြန်လည်ပေးပို့လိုက်တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေချမ်းကိုဆွေးနွေးခဲ့ကြပါတယ်။လွှတ်တော်ကအတည်ပြုထားတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေချမ်းကိုသမရဦးသိန်းစိန်ပြင်ဆင်ထားတဲ့အချက်လက်တွေကိုတော့လွှတ်တော်အမတ်တဦးဖြစ်တဲ့ဥဖေတန်းကအခုလိုပြောပါဗျ။
သမရပြန်ပြင်အချက်လက်ဆက်တစ်ချက်တော့မှရှိရလေ။အရှိဟာတွေကလည်းဒါလုံးလေးတွေပြင်တဲ့သဘောမျိုးရှိပါတယ်။အဲဒီတော့ထူးထူးခြားခြားကြီးတော့မရှိပါဘူး။အဓိကကတော့ဒီမျိုးစုတွေအတိုင်းအတာစကလုံးကိုခဏခဏသုံးစားတာတွေ့တယ်။နိုင်ငံခြားနဲ့ရင်းနှီးမြှုပ်နှံမှုတွေကြလည်းဒီဟာမျိုးစုတွေကျပ်ပြထားတဲ့အတိုင်းပြီးတော့နိဥ္ဒီပဲပြန်ပြီးတော့ညွှန်းထားတာတော့ဒါနိဥ္ဒီဘယ်လိုထွက်လာမလဲတော့ကျွန်တော်မသိဘူးလေ။ဒီကတိတိကျကျဒီမှာပြထားလိုက်ဖို့ဆိုရင်လည်းအခက်အခဲရှိမှရှိလို့ထင်ပါတယ်။အဲဒါနိဥ္ဒီတိုင်းနိဥ္ဒီတိုင်းဟောနိဥ္ဒီကလည်းဘယ်တော့ထွက်လာမလဲတော့မသိသေးဘူးပေါ့။အဲတော့ဆိုရတာဝန်ကြီးဌာနကိုလည်းတက်ဆိုပြီးသားရေပေါ့ဗျာ။အဲဒီအိကျစီကံတမချက်ကြီးကြတော့အဲ့လားမျိုးပါ။
ဒီပြင်ဆင်ချက်မှာရင်းနှီးမြှုပ်နှံမှုအချို့အစားကိုအရင်ကရခိုင်နှုံးလိုက်သတ်မှတ်ထားတာကိုနှစ်ဖက်ညှိနှိုင်းနိုင်တဲ့အနေအထားဖြစ်စေဖို့လဲသမ္မတကပြင်ဆင်ထားပါတယ်။ဒီပြင်ဆင်ချက်ကတော့နှစ်ဖက်ရင်းနှီးမြှုပ်နှံသူတွေအတွက်ပိုပြီးအဆင်ပြေနိုင်ပေမဲ့တစ်ဖက်ကနိုင်ငံခြားရင်းနှီးမြှုပ်နှံမှုကော်မတီကိုလုတ်ပိုင်ခွင့်ပေးအပ်တဲ့ကိစ္စမှာတော့ထိန်းချုပ်မှုရှိဖို့လိုတယ်လို့လဲလွှတ်တော်အမတ်တဦးဖြစ်တဲ့ကိုဖြိုးမင်းသိန်းကပြောပါတယ
်။ရင်းနှီးမြှုပ်နှံမှုဥပဒေနဲ့ပတ်သက်ပြီးအခုပြင်ဆင်တဲ့အချက်လက်တွေကပိုပြီးလွတ်လပ်သွားပြီးပိုကြီးညွန်းတယ်ဆိုတာမျိုးတော့ကျွန်တော်တွေ့ရပါတယ်။ဒါကြောင့်လဲဆိုတော့ယာနှုံးနေနဲ့ကတ်တက်ထားတာတွေကိုဖြုတ်လိုက်တဲ့အတွက်ဒီဟာကနိုင်ငံခြားရင်းနှီးမြှုပ်နှံမှုဒါရောက်လုပ်မဲ့တွေအတွက်ဟိုချောချောချီချီလာရောက်လုပ်နိုင်တဲ့အခြေအနေမျိုးဖြစ်သွားနိုင်ပါတယ်။ဒါတစ်ချက်ဒါပေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကော်မတီကိုထင်ကောင်းအားနည်းနေဒီကော်မတီဟာလုံခြုံရေးလုပ်နိုင်တဲ့အခွင့်အလမ်းတွေရပြီးကော်မတီကနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုလိုသလိုအောင်ရတော့မှမလို့ကျွန်တော်တို့စိတ်ပူပါတယ်။လောကောင်ပြည်သူ့ဆက်တော်ကတော့လောကောင်ဥပဒေပုံစံတရားနဲ့ထိမိကိုကျွန်တော်တို့ကြိုးစားလိမ့်မယ်
။နိုင်ငံခြားရှင်းနီးမြုံနံမှုဥပဒေချမ်းကိုပြန်လည်ပြင်ဆင်လို့တဲ့လွှတ်တော်အမတ်တွေအနေနဲ့ဒီလ25ရက်နေ့နောက်ဆုံးထားပြီးစည်းပေးသွင်းဖို့လည်းဒီကနေ့ပြည်တော်စုလွှတ်တော်မှာအတည်ပြုခဲ့ပါတယ်။ပြည်သူ့လွှတ်တော်မှာတော့အခြေခံဥပဒေမှာပေးထားတဲ့အခွင့်အရေးအပြည့်အဝမရသေးတဲ့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိစ္စကိုအစိုးတင်ခဲ့ကြပါတယ်။ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေအနေနဲ့အောက်ခြေဝန်ထမ်းတွေကိုစီမံခန့်ခွဲခွင့်ပေးဖို့ပြည်ထောင်စုအစိုးရကိုတောင်းဆိုကြောင်းအစိုးကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒီမော့ဆုလွှတ်တော်အမတ်ကတင်သွင်းခဲ့တာပါ။ဒါကတော့ပြည်ထောင်စုဝန်ကြီးနဲ့တိုင်ပင်လှုပ်ဆောင်မှာဆိုပြီးလှုပ်တော်ဥက္ကဋ္ဌကမှတ်တမ်းတင်ဖို့ဆုံးဖြတ်ပေးပေမဲ့လွှတ်တော်တွင်ဆွေးနွေးမှုတော့မလုပ်နိုင်ခဲ့ပါဘူး။ပြည်내တိုင်းဒေသကြီးအစိုးရတွေမှာလုပ်ပိုင်ခွင့်မရှိတဲ့အနေအထားကိုဥဖေတန်းကအခုလိုပြောပြပါဗျ။
အဲ့လာကြပြည်내ရဲ့လုတ်ပိုင်ခွင့်ကိုပေးလိုက်ရင်ပြီးရောဒီကိစ္စတွေကအဆွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာတင်နေတာမှာဘာမဟုတ်တဲ့အားလေးကိုတင်နေတယ်ဆိုပြီးတော့ပြည်သူကလည်းအလားဆွတ်တော်ကိုယ်စားလှယ်နဲ့မထိုက်တာနဲ့မလုတ်သေးတဲ့အလုပ်တွေကိုလုပ်နေဆိုနင်းနေတကယ်မှာကိုယ်ပြည်내တိုးတက်စီရှင်လို့ကျွန်တော်တို့ကလည်းကြောင်းလေးတစ်ကြောင်းလားလေးတလားအဲ့လိုရှောက်ပြီးတော့တောင်းနေရတာအလူမြင်နေပေါ့ဗျာမဟုတ်တဲ့ပေးပေးမောမောလေးကိစ္စကိုအလားတကယ်တမ်းပြည်내ကလုတ်ပိုင်ခွင့်ပေးရင်ပြီးရောအဲ့ဒါမရဘဲကျွန်တော်တို့ပဲဟိုပြည်သူကပဲအလုံးချုပ်ကိစ္စတူဖြစ်နေတော့အော်ဒါတိတ်တွန်းမယ်ဆိုရင်လည်းတိတ်တွန်းတဲ့အဆူတခုဖြစ်ပါလေ
အမျိုးသားလွှတ်တော်မှာတော့ပင်လယ်ကမ်းနီးကမ်းဝေးငါးဖန့်လုပ်ွက်တင်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်ပင်လယ်ကမ်းဝေးငါးဖန့်လုပ်ငန်းတွေကကမ်းနီးငါးဖန့်လုပ်ွက်တင်မှာခိုးယူငါးဖန့်နေမှုတွေကြောင့်ငါးလုပ်ငန်းဦးစီးဌာနရောတပ်မတော်ကပါကြီးကြပ်ဖို့လိုအပ်တယ်ဆိုတဲ့အဆူကိုကန့်ကွက်သူမရှိထောက်ခံအတည်ပြုခဲ့တယ်လို့လည်းရခိုင်တိုင်းသားများတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌလွှတ်တော်မှာဒေါက်တာအေးမောင်ကပြောပါတယ
်တို့ရဲ့ဒေသတို့ရဲ့ဥက္ကဋ္ဌကြီးကလည်းဒီဆိုအန်တန်ရေးကြည့်ရဲပြည်내ပြည်လုံးချုံရေးနဲ့လည်းတက်တဲ့ကိုငွေသူတို့ဟာနော်ဒီမွေးမြူလုပ်ငန်းပြီးရင်ရေးသူတို့တွေနောက်ပိုင်းအဓိကအထားရမှာဖြစ်တယ်အဲ့ဒါကြောင့်လုံချုံရေးပေါ့နော်တန်းင်းကံဝေးလုံချုံရေးရေးကြည့်ရဲဒီကတော့ခိုးပါနာကအစပေါ့လေအဲ့ဒါကြောင့်ဒီဥစ္စာနဲ့ပတ်သက်လို့ဒီမဟာဗျူဟာတစ်ခုလေဒုသားမွေးမြူဆိုင်ရာ policy တစ်ခုရှာဖို့လိုတယ်ဆိုတဲ့ပုံပါလူကြီးတက်လီတက်တို့ကလေတော့ရင်လိုအပ်သလို fancy တဲ့နေရာတွေကိုရှင်းရှင်းရေးယူဖို့လိုမယ်ဒီလိုငါလုံးနားနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကလေခုန GPS တို့တခြားဉာဏ်နှုံးဉာဏ် နဲ့ဆက်သွယ်ရေးကြရတော့တုံ့ပြန်ပါမှာငလုံးငန်းဦးစီးနဲ့တခြားလူမျိုးရေးပူးစီးနဲ့ချိတ်ဆက်ပြီးကမှာခိုးယူဖန်စီခြင်းမရှိဖို့အတွက်လိုအပ်တဲ့ကာကွယ်ဖို့လိုတယ်။ဒီမှာရေးတရားစတာဆုံးချုပ်ဖို့အတွက်မတားရေးကြည့်တဲ့အရှင်ကိုရောက်ပြီးဆိုပြီးကမှာဒီတော်စုအစိုးရဖွဲ့ကိုဆောင်ရွက်ဖို့ဒီခက်လောင်းသူရဲ့တက်တော့လို့ဆိုချက်တွေနဲ့ခုနအဆိုးအတည်ပြုပါတယ
်။မြမပင်လေကံယူတန်းတွေဖြစ်တဲ့အရာဝတီနဲ့ဘိတ်တဝဲကံယူတန်းတွေမှာရေမိုင်းဆေးမိုင်းထိကိုကန်းကြီး၅ဖန်လောက်ွက်တယ်လို့သတ်မှတ်ထားပေမဲ့ရခိုင်ကံယူရမှာတော့ရေမိုင်း၅မိုင်ထိကိုပဲကန်းကြီးလောက်ွက်လို့သတ်မှတ်ပေးထားတာပါ။ကံဝေလောက်ွက်တွေကတော့ရေမိုင်း၂၀၀အထိဖြစ်ပါတယ်။